လဗနန်နိုင်ငံဘေးရွတ်မြို့တော်မှာအင်္ဂါနေ့ညကအပေါက်ကွဲမှုကြီးကိုစုံစမ်းစစ်ဆေးနေတဲ့အခြေအနေတွေကိုစူးစီးတင်ပြပါမယ်။ကျွန်မသင်ကြီးထိုက်ပါ။အင်္ဂါညကအပေါက်ကွဲမှုကြီးကြောင့်ဘေးရွတ်မြို့တော်စိတ်ကန်းတဲ့အနီးဝန်းကျင်မိုင်းချီဝေးတဲ့နေရာတွေကအဆောက်အုံတွေပါပျက်စီးခဲ့တာပါ။အခုတော့စိတ်ကန်းကပေါက်ကွဲမှုအပျက်စီးတွေကြောင့်စုံစမ်းစစ်ဆေးရမှုတွေတဲလွန်စားတွေကိုစတင်ရှာဖွေနေပါပြီ။ပေါက်ကွဲမှုကြီးဖြစ်ခဲ့တဲ့အမ်မိုနီယံနိုက်ထရိတ်တန်ချိန်2950ကိုစိတ်ကမ်းမှာ6နှစ်ကြာတူလောင်ထားတဲ့ကိစ္စကိုအဓိကထားစစ်ဆေးနေကြပါတယ်။ဓာတ်မြေဩဇာမှာတုံးတဲ့ပေါက်ကွဲမှုပြင်းထန်တဲ့အမ်မိုနီယံနိုက်ထရိတ်တန်ချိန်2950ကိုဘာကြောင့်ဒီအတိုင်းထားခဲ့တယ်လဲဆိုတာကိုလည်းစစ်ဆေးနေပါတယ်။ဗုဒ္ဓနေ့မှာပဲသတင်းနှစ်ပတ်နိုင်ငံအရေးပေါ်အခြေအနေကြီးညာလိုက်ပြီးပေါက်ကွဲမှုနဲ့ပတ်သက်ဆက်နွယ်တဲ့အာဏာပိုင်တွေကိုနေအိမ်တွေမှာထိမ့်သိမ်းထားဖို့ကိုလည်းစစ်တပ်ကိုညွှန်ကြားထားပါတယ်။သမ္မတမီရှယ်ဝွန်ကသမ္မတနန်တော်အစည်းအဝေးမစခင်မှာကြေကွဲဝမ်းနည်းမှုအထိတ်မှအနေနဲ့တစ်မိနစ်ငြိမ်သက်ခဲ့ကြပါတယ်
။ ليس هناك كلام يصف هول الكارثه
ဘီရူမီရောမှာအင်္ဂါနေ့ညကပေါက်ကွဲမှုကြီးရဲ့ဆိုးရွားမှုကိုပေါ်ပြစရာစကလုံးတောင်မရှိပါဘူးတဲ့ဘေးဒဏ်တင့်တဲ့မြို့ကြီးတစ်ခုဖြစ်သွားစေခဲ့ပါတယ်လို့သမရကပြောဆိုခဲ့ပါတယ
် إِنَّهُ وَقْتُ الْحُزْنِ عَلَى شُهَدَائِنَا وَجَرْحَ
အသက်ဆုံးရှုံးရသူတွေထိခိုက်ဒဏ်ရာရသူတွေနဲ့ပျောက်ဆုံးနေသူတွေအတွေ့ပူဆွေးဝမ်းနဲ့နေရပါတယ်လဗနန်ပြည်သူတွေကြားအကြီးအကျယ်ထိတ်လန့်တုန်လှုပ်နေမယ်ဆိုတာသိကြပါတယ်လဗနန်မှာစီးပွားရေးအကျပ်တဲကျန်းမာရေးဆန်ရာပြဿနာကြီးတွေအတွေ့မှာပဲကျော်လွှမ်းနိုင်ဖို့အတွက်အပြန်အလှန်ဖိမှမှုနဲ့စီးလုံးညင်ညွတ်မှုရှိကြပါလို့ပန်ကြားလိုတဲ့အကြောင်းသမ္မတမီရှယ်ဝွန်ပြောဆိုခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကလဗနန်ဝန်ကြီးချုပ်ဟာဆန်ဒိုင်ဘ်ကိုတယ်လီဖုန်းဆက်သွယ်ပြီးလဗနန်ပြည်သူတွေကိုအခိုင်အမာကူညီပံ့ပိုးမယ်အကြောင်းပြောဆိုခဲ့ပါတယ်လို့နိုင်ငံခြားရေးဌာနကပုံထုနေ့မှာပြောပါတယ်အမေရိကန်သမ္မတဒိုနယ်ထရန့်ကလည်းလဗနန်ကိုကူညီဖို့အစဉ်သင့်ရှိကြောင်းအင်ကာနီကပြောပါတယ်။ကယ်ဆယ်ရေးလှုပ်သားတွေအပါအဝင်နိုင်ငံတချို့ကတော့လဗနန်ကိုကယ်ဆယ်ရေးအကူအညီတွေစတင်ပို့ဆောင်ပေးနေကြပါတယ်။လဗနန်နဲ့ဆီးရီးတင်းမာနေတဲ့အစ္စရေးနိုင်ငံကလည်းဘေးရွတ်ပေါက်ကွဲမှုကြီးနောက်ပိုင်းလဗနန်နဲ့စီးလုံးညီညွတ်စွာရပ်တည်ကြောင်းဖော်ကျတဲ့အနေနဲ့တယ်လီဘင်မြို့ခမ်းမကြီးမှာလဗနန်အလံကိုမိအောင်ဆုံးနဲ့တရုတ်ဖော်ခဲ့ပါတယ်။ဣသရေလနိုင်ငံတယ်လီဘင်မြို့မှာနေတဲ့ပါဗီယန်မာမာရီကတော့သူ့မိသားစုကလဗနန်မှာရှိနေတာပါ
။ But I'm so excited for this at least.
တိတ်ကိုစိတ်လှုပ်ရှားရပါတယ်တဲ့။ဣသရေလနိုင်ငံတယ်လီဘင်မှာလဗနန်အလံကိုအခုလိုသုံးတာဟာဆိုရင်တမိုင်းမှာပထမဆုံးဖြစ်သလိုအ ਨੇ ဆုံးတော့ဒါဟာသူတို့နဲ့စီးလုံးညီညွတ်မှုကိုပြသလိုက်တာပါတဲ့။ဘေရုတ်မြို့ရောစိတ်ကမ်းပေါက်ကွဲမှုအတွင်းလူပေါင်း135ယောက်သေဆုံးပြီး9000လောက်ဒဏ်ရာရထားပြီးဗုဒ္ဓဟူးနေ့ထိပျောက်ဆုံးသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။ပေါက်ကွဲမှုကြောင့်ဆုံးရှုံးရမှုကဒေါ်လာ10ဘီလီယံကနေ15ဘီလီယံအထိရှိနိုင်တယ်လို့မြို့တော်အုပ်ချုပ်ရေးမှုကအယ်ဟဒက်ရုပ်တံကိုဗုဒ္ဓဟူးနေ့မှာပြောပါတယ်။ဒီဆုံးရှုံးမှုတဲမှဆိုရင်ဓာတ်ရိုက်ထိခိုက်ရမှုတွေအပြင်ဆက်ဆံနေတဲ့စီးပွားရေးအရာဆုံးရှုံးမှုတွေလည်းပါတယ်လို့ပြောပါတယ်။ဒါအပြင်လက်ရှိမှာရိတ်ခါကလည်းအကန့်အသတ်နဲ့ပဲရှိတာကြောင့်နိုင်ငံတကာအကူအညီတွေမရရင်အကျက်တဲဖြစ်သွားနိုင်တယ်လို့ဘေရုတ်အုပ်ချုပ်ရေးမှူးကပြောပါတယ်။ဘေရုတ်စိတ်ကမ်းပေါက်ကွဲမှုကြီးနောက်ပိုင်းလူပေါင်း2သိန်းခွဲကျော်ဟာပေါက်ကွဲမှုဒဏ်ကြောင့်ပျက်စီးနေတဲ့အဆောက်အုံတွေမှာဖြစ်သလိုနေထိုင်နေကြရပါတယ်ရှင်။ကျမတင်ကြီးထိုက်ပါ